မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်အတွက်ပထမဆုံးတင်ပြချင်တာကတော့ရခိုင်ပြည်နယ်ကကိုအောင်အောင်ဆိုသူပေးပို့လာတဲ့စာပါ RFA ရေကျွန်တော်ကရခိုင်ပြည်နယ်ပေါတော်မြို့နယ်ငပီကျွန်းစာတီပါလက်ရှိစစ်တွေမှာနေနေပါတယ်မိုးခမုန်တိုင်းကြောင့်ပေါတော်မြို့နယ်ငပီကျွန်းတရက်တော်ကျေးရွာမှာရှိတဲ့ရေကန်6ကန်စလုံးပင်လယ်စားငယ်ရေဝင်သွားတာကြောင့်တောက်သုံးရေလုံးဝပြတ်လတ်တဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်ရွာသူရွာသားတွေကတောက်ရီကောတုံးရီကိုပါစစ်တွေကဝယ်သုံးနေရပါတယ်။ဒီရွာလေးကငကိုကလေးကနွမ်းပါတဲ့ကျေးရွာပါ။မုံတိုင်းကြောင့်တရားရာဂိုင်းနှုံးပျက်စီးသွားတာကြောင့်အခြေအနေတွေကအလွန်ကိုစိုးရိမ်ရပါတယ်။ကျိုးမှရှိတဲ့တခြားရွာနှစ်ရွာလည်းအခုလိုပဲအခက်အခဲဖြစ်နေကြပါတယ်။မြို့ပေါ်ဒေသတွေနဲ့ဆက်သွယ်ဖို့ရေလမ်းတစ်ခုတည်းကိုပဲအားထားနေရတဲ့ကျွန်းရွာလေးပါခင်ဗျာ။ဒီကိစ္စနဲ့ပတ်သက်ပြီးကူညီပေးဖို့ RFA ပေးစာဂန္ဓာကနေတဆင့်ပြည်သူအကျိုးပြုပရဟိတအဖွဲ့တွေကိုမြစ်တာရက်ခံကျင်းပါတယ်ဆိုပြီးတော့ပြပို့လာတာပါရှင်အခုတခါရခိုင်ပြည်နယ်မြောက်ဦးကဒေသခံတဦးရဲ့ပေးစာကိုတင်ပြကျင်းပါတယ်မိုးခမုန်တိုင်းကြောင့်မြောက်ဦးမြို့နယ်အောက်စီမောင်ကျေးရွာကအိမ်တောင်စု200လောက်အိုးမဲ့အိမ်မဲ့ဖြစ်သွားပါတယ်တဲ့တိုးလောင်ထားတဲ့မျိုးစပါးစပက်ကြီးတွေလည်းပျက်စီးပြီးစပါးတွေမွေးရေဆိုသွားလို့အခက်တွေ့နေကြရပါတယ်မကြခင်မိုးစပါးစိုက်ချိန်ရောက်လာတော့မှဖြစ်တဲ့အတွက်မျိုးစပါးအရေးတကြီးလိုအပ်နေပါတယ်တော်ရွာနယ်ဘက်တွေမှာကဝမ်းစာစပားတွေကိုနောက်နှစ်စပားပေါ်ချိန်အထိစပက်ကြီးနဲ့တစ်နှစ်စာတူလောင်ထားတတ်ကြတာပါအခုတော့မျိုးစပားတွေဝမ်းစာစပားတွေမိုးရေဆိုသွားလို့တောင်သူတွေအခက်တွေ့နေကြပါတယ်တဲ့ဒီရခိုင်ပြည်နယ်အတွင်းကចောင်းသားចောင်းသူ800ကျော်ကိုပြညာသင်ပေးပြီးចောင်းနေចောင်းစားចောင်းသားចောင်းသူ250ကျော်နေထိုင်တဲ့အောက်စီမောင်းရွာကရခပူရပညာရေးဖောင်ဒေးရှင်းចောင်းလဲ90ရာခိုင်နှုန်းပျက်စီးသွားလို့ဆက်ပြီးတော့ရက်တီဖို့အခက်အခဲနဲ့ကြုံနေရပါတယ်ကျွန်တော်တို့ရွာကလမ်းပန်းဆက်သွယ်ရေးခက်ခဲပြီးကယ်ဆယ်ရေးဆိုတာတခါမှမမြင်ဘူးတဲ့သူတွေမို့လို့ပါဆိုပြီးတော့ပြပို့လာတာပါရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပြပို့လို့ရပါမယ်ခင်ဗျာ
။အခုဆက်ပြီးတင်ပြချင်တာကတော့ပုံနှံကျွန်းကဒေသခံတဦးပြပို့လာတဲ့စာပါ။မိုးခမုန်တိုင်းတန်ကြောင့်ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်ကျွန်းချေရွာကအင်ဂျီ100ကျော်မှာခုနှစ်အိမ်ပဲကျန်ခဲ့ပါတဲ့တဲ့ထိခိုက်ဒဏ်ရာရသူ3ဦးရှိပြီးတော့ကျွဲနွားတွေတောင်ယာလုပ်ငန်းတွေအလုံးပျက်စီးဆုံးရှုံးခဲ့ရပါတဲ့တဲ့ဒီရွာကမြို့နယ်အလံဝေးပြီးတော့ဆက်သွယ်ရေးလိုင်းတွေလည်းမရှိတဲ့နေရာတစ်ခုပါအဲ့ဒီကျေးရွာကဒေသခံတွေမြို့ပေါ်ကိုသွားလာဖို့အတွက်ရေလမ်းခရီးတစ်ခုတည်းကိုပဲအားထားအသုံးပြုနေရတာပါဒီရွာကကျေးရွာသားတွေကလက်ရှိမှာဒီနီးစက်ရဖုန်ကြီးကြောင်စာတင်ကျောင်းတွေမှာခိုလုံနေကြရပြီးတော့ပျက်စီးဆုံးရှုံးသွားတဲ့နေအိမ်တွေပြန်လည်ပြုပြင်ပေးဖို့အကူအညီတွေအများကြီးလိုအပ်နေပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်အခုတခါမိုးခမုန်တိုင်းတိုက်ခတ်အပြီးကုံစေးနှုံအခြေအနေတွေအကြောင်းရခိုင်ပြည်နယ်ဘက်ကဒေသခံတဦးပေးပို့လာတဲ့စာကိုတင်ပြကြပါမယ်မုန်တိုင်းပြည်ရဲ့နောက်ပိုင်းရခိုင်ပြည်နယ်မှာအိမ်အသုံးဆောင်ပစ္စည်းတွေကိုမတရားဈေးတင်နေကြပါတယ်တဲ့သွတ်တမိုးတစ်ယာယီအမိုးတွေကအစားအကုန်လုံးနှီးပါဈေးတက်သွားပါပြီအဲ့ဒါကိုရခိုင်ပြည်နယ်ကအဖွဲ့အစည်းတွေမြန်မာပြည်ကအဖွဲ့အစည်းတွေနဲ့ ULAAA တို့အနေနဲ့ပုံမှန်ဈေးတွေဖြစ်အောင်အထောက်ဆုံးနဲ့အမြန်ဆုံးလုပ်ပေးစေချင်ပါတယ်။စားစရာနေစရာမရှိတဲ့ကြားထဲအဲ့လိုဈေးတက်နေရင်လူအသက်တွေပါဆုံးရှုံးနိုင်လောက်ပါတယ်လို့ပြောချင်ပါတယ်ဆိုပြီးတော့ပြပို့လာတာပါရှင်။အခုဆက်ပြီးတော့စစ်ကောင်စီရဲ့လျှက်စစ်နဲ့စက်မှုအင်ဂျင်နီယာရုံးလက်အောက်ခံအလုပ်ယုံတက်ခွဲတစ်ခုကလုံခြုံရေးအရာနာမည်မဖော်လိုသူစစ်သားတဦးပြပို့လာတဲ့စာကိုတင်ပြချင်ပါတယ်။ကျွန်တော်တို့စစ်တပ်ထဲမှာလက်အောက်ငယ်သားတပ်မတော်သားတွေအနေနဲ့တိုင်ကျင်တိုင်းတိုင်ပြောကျင်တိုင်းပြောလို့မရလို့ RFA ကနေတင်ပြပေးစီချင်ပါတယ်ဆိုပြီးတော့ပေးပို့လာတာပါအဲ့ဒီတက်ခွဲမှာတက်မှုဖြစ်တဲ့ဗိုလ်မှူးကသူ့မှာယာဒူးအာနာရှိတယ်ဆိုပြီးတော့ကျွန်တော်တို့ကိုသူ့ကိုယ်ပိုင်စီးပွားရေးအတွက်ကျွန်တွေလိုပဲခိုင်းစေနေပါတယ်တဲ့သူခိုင်းတာအဆင်မပြေဘူးဆိုရင်ဘာပုံမှမရှိပဲအချုပ်ထဲကိုထည့်ပြီးအမျိုးမျိုးနှိပ်စက်ညှဉ်းပန်းပါတယ်တဲ့သူ့ကိုယ်ပိုင်နွားတွေကိုလည်းကြောက်ရပါတယ်ညအချိန်မတော်နွားစာဆင်းရသလိုနောက်ချီးကျုံနေရတဲ့စစ်တီတွေလည်းရှိနေပါတယ်တဲ့တက်တွင်းကတတဆိုင်မှာလည်းဘာမှရောင်းဖို့မရှိပါဘူးပတ်စံတွေကိုလည်းထုတ်မပေးပါဘူးရိတ်ခါအစုံငွေတွေကိုလည်းလှတဝက်လောက်မှပေးတာပါနွားကြံကနွားသေးရင်အမဲပေါ်ပြီးတော့မယူမနေရယူခိုင်းပြီးရိတ်ခါငွေတွေတဲကဖျက်လိုက်ပါတယ်မင်းတို့မနေချင်းရင်ပြေးငါကစစ်ပြေးလို့ကြေညာလိုက်ုံပဲဆိုပြီးတော့လည်းပြောပါတယ်တဲ့သူ့ရဲ့နောက်လိုက်တွေကိုကြတော့လွတ်လပ်ခွင့်တွေပေးထားပါတယ်ဒီတမှုကအထက်လူကြီးတွေကိုဖားပြီးရလာတဲ့အာဏာနဲ့လက်အောက်ငယ်သားတွေကိုနင်းကန်ဖိနှိပ်နေတဲ့အကြောင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်သိစေခြင်းလို့ပါဆိုပြီးတော့ပြပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ် နောက်တစ်ပတ်မှာလည်း RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။